မြန်မာနိုင်ငံသားတွေရဲ့လူခွင့်ရေးအခြေအနေတိုးတက်ကောင်းမွန်လာဖို့လူခွင့်ရေးကော်မရှင်နဲ့ပူးပေါင်းဆောင်ရွက်ကြပါလို့သမ္မတဦးဝင်းမြင့်ကတိုက်တွန်းလိုက်ပါတယ်။ဒီဇင်ဘာလ10ရက်နေ့မှာကြာရောက်တဲ့ကမ္ဘာလူခွင့်ရေးကြီးညာစာရဲ290ပြည့်အထိမ်းအမှတ်ဖြင့်သမ္မတကပေးပို့တဲ့တဝန်လွှာတဲ့အခုလိုတိုက်တွန်းလိုက်တာပါ။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေပိုင်းမှာအားနည်းဆဲရှိနေပေမဲ့ဖြစ်ထွန်းတိုးတက်မှုပိုင်းရှိလာတာကိုလည်းအတိအမှတ်ပြုပြောဆိုသွားပါတယ်။အပြည့်အစုံကိုတော့မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကကမ္ဘာကထပြုပြီးဒီကနေ့ကျင်းပတဲ့အခမ်းအနားကိုကိုယ်တိုင်သွားပြီးတော့တည်ယူထားတဲ့ကိုထက်အောင်ခန့်ကရန်ကုန်မြို့ကတည်င်းပေးပို့ထားပါတယ်
။ကမ္ဘာလူခွင့်ရေးကြီးညာစာနဲ့290ပြည့်ထိန်းသိမ်းဆောင်မှုကတော့လူခွင့်ရေးရည်တည်ပြီးဆိုတာပဲဖြစ်ပါတယ်။အဲဒီဆောင်မှုနဲ့ညီမြန်မာနိုင်ငံသားတွေရဲ့လူခွင့်ရေးခြေနေတိုးတက်အောင်လှုပ်ဆောင်မှုတမန်အဝင်ကြီးကတုံဝန်လာမှာတိုက်တွန်းထားတာကိုလူခွင့်ရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမရကအခမ်းအနားတွင်ဖတ်ကြားတော်လာတယ်
။နိုင်ငံသားများရဲ့လူခွင့်ရေးအခြေအနေပုံမိုတိုးတက်ကောင်းမွန်လာစေရေးအတွက်ပြည်ထောင်စုဝန်ကြီးဌာနများတိုင်းဒေသကြီးနှင့်ပြည်내အစိုးရများရက်ဖက်လူမှုဖွဲ့စည်းများအစိုးရမဟုတ်သောဖွဲ့စည်းများအစိုးရနှင့်ပုဂ္ဂလိကမီဒီယာအဖွဲ့စည်းနှင့်ပြည်သူများသည်မြန်မာနိုင်ငံအမျိုးသားလူခွင့်ကော်မရှင်နှင့်ပူးပေါင်းဆောင်ရွက်ကြပါရန်တိုက်တွန်းလိုက်ပါသည
်ဒီနေ့ခန္ဓာကိုယ်တော့မြန်မာနိုင်ငံလူခွင့်ကော်မရှင်ကဦးဆောင်ကျင်းပတာဖြစ်ပြီးနိုင်ငံသားတဏ္ဍာမများရန်ကုန်တိုင်းစိုးရွားဖွဲ့တာဝန်ရှိသူများကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ကတာဝန်ရှိသူများလူခွင့်ရေးလှုပ်ရှားသူများတက်ရောက်ကြပါတယ်မြန်မာနိုင်ငံကလက်မှတ်ရေးထိုးထားတဲ့လူခွင့်ရေးဆိုင်ရာနိုင်ငံတကာသဘောတူစာချုပ်တွေလက်ရှိဖွဲ့စည်းပုံဥပဒေပါနိုင်ငံသားခွင့်ရေးတွေနိုင်ငံချင်းချင်းချုပ်ဆိုထားတဲ့သဘောတူစာချုပ်တွေစာအုပ်တွေနဲ့ညီနိုင်ငံသားတွေရဲ့လူခွင့်ရေးကိုလေးစားစောင့်ရှောက်ဖြည့်ဆည်းပေးရမှာလူခွင့်ရေးကော်မရှင်အခမ်းအနားကိုဝင်ကြီးဒေါက်တာဝင်းမြတ်ကြီးကလည်းထောက်ပြပြောဆိုပါတယ်ကော်မရှင်ရဲ့ကြံပြုချက်တွေပေါ်အစိုးရဘက်ကအကောင့်ထဲပေါ်လှုပ်ဆောင်ရေးနဲ့ပတ်သက်ပြီးဒေါက်တာဝင်းမြတ်ကြီးက
ကြံပြုချက်များပေါ်လေအစိုးရအနေဖြင့်ဆိုရည်ဖြင့်လေပြည်သူတွေအတွက်ပုံမူထိရောက်စွာအကောင့်ထည့်ဖို့ဆောင်ရွက်ပေးနိုင်တယ်လို့ညွှန်လင်းပါတယ်အကောင့်ထည့်ဖို့ဆောင်ရွက်ပေးနိုင်အောင်လည်းအစိုးရအနေနဲ့ကြိုးစားဆောင်ရွက်မယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ
်ပြီးခဲ့တဲ့290အချိန်ကိုပြန်ကြည့်ရင်နိုင်ငံကမှလူခွင့်ရေးနဲ့ပတ်သက်လို့တိုးတက်လာတာများပြီးမြန်မာနိုင်ငံမှာတော့အားနည်းနေသေးတယ်လို့ထောက်ပြသူကထင်ရှားတဲ့အစာရေးဆရာမတူဖြစ်သူမတ်တီရာဆန်ကြောင့်မှာဒါပေမဲ့လေဖြစ်ထုံးပြောင်းလဲမှုရှိတာကိုလည်းသူကအတိအမှတ်ပြုပြောဆိုပါတယ
်တကယ်တမ်းကတော့ကျွန်မထင်တယ်ဒါကဒီအစိုးရလက်ထက်ဟိုအစိုးရလက်ထက်ဆိုတာအထက်ပေါ့နော်ဒီအစိုးရနောက်ပိုင်းမှာတော့တစ်ဖြည်းဖြည်းနဲ့ဒီလူရောက်ပိုင်ခွင့်တွေနဲ့ပတ်သက်ပြီးတော့လူထုရဲ့တိမှုကလည်းတိုးလာသလိုပြင်သုံးနိုင်ခွင့်အခွင့်အလမ်းလည်းအတန်အသင့်တော့တိုးတက်လာတယ
်1948ခုနှစ်မှာဖွဲ့စည်းတဲ့ကုလသမဂ္ဂလူခွင့်ကော်မရှင်ကနေအပြည့်အစုံကလူခွင့်ကြီးညာစာရမ်းမှုကြောင့်ကို1946ခုနှစ်ကနေ28နှစ်တိနှစ်နှစ်ကြာဦးဆောင်ရေးဆွဲခဲ့တာပါအပိုက်30ပါတဲ့အရင်ကြီးညာစာရန်ကိုတော့1948ခုနှစ်ဒီဇင်ဘာ10ရက်နေ့မှာကုလသမဂ္ဂအထွေထွေညီလာခံကြီးကနေအတည်ပြုပေးခဲ့ပါတယ်။ဒါကြောင့်အပြည်ပြည်ဆိုင်ရာလူခွင့်ကြီးညာစာရန်အတည်ပြုခဲ့တဲ့ဒီဇင်ဘာ10ရက်နေ့ကိုအစွဲပြုပြီးအပြည်ပြည်ဆိုင်ရာလူခွင့်ကြီးနေ့ဖြစ်1950ခုနှစ်ကစပြီးတရားဝင်သတ်မှတ်ခဲ့တာပါခင်ဗျာ။